NLD ဆိုရရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဘောစစ်ကောင်စီကအဂရိလိုက်စားမှု၅မှုနဲ့ထတ်တိုးတရားစွဲဖို့ပြင်ဆင်နေပါတယ်။ရရင်၅ရံမှုတစ်လုံငန်းပါမဲ့ရှောက်ထားမှုစတာရင်းနဲ့ပတ်သက်ပြီးတရားစွဲမှာဖြစ်တယ်လို့စုံစမ်းသိရှိရပါတယ်။ဒေါက်ဆန်းစုကြည်သူ့ရဲ့စီးပွားရေးချန်ပီယံရှင်ထာနောင်းနဲ့ NLD ဆိုရလက်ထက်ကဝန်ကြီး၃ဦးတို့ပေါ်တရားစွဲထားတဲ့နိုင်ငံတော်ရှုဝတ်ဥပဒေချိုးဖောက်တယ်ဆိုတဲ့အမှုကိုလည်းဒီနေ့ January 23ရက်မှာပြန်ပြီးတော့ကြားနာစစ်ဆေးခဲ့ပါတယ်။ဒေါက်ဆန်းစုကြည်ရဲ့အမှုတွေနဲ့ပတ်သက်လို့နောက်ဆုံးသိထားရသမျှကိုရန်ကုန်ကပြပို့လာတဲ့သတင်းကိုမခင်ဖြူတွေပြောပြပေးမှာဖြစ်ပါတယ်ဗျာ။
အာဂရီလိုက်စားမှု၅မှုနဲ့တရားရုံးမှာလက်ရှိရင်ဆိုင်နေရတဲ့ဒေါက်ဆန်းစုကြည်ကိုစစ်ကောင်စီကနောက်ထပ်အာဂရီလိုက်စားမှု၅မှုနဲ့တရားစွဲဖို့ပြင်ဆင်နေပါတယ်။ရဟယင်၅ရက်မှုနဲ့ပတ်သက်လို့အမှု၃ခု၊တစ်လုံငန်းပါမစ်လျှောက်ထားမှုနဲ့ပတ်သက်လို့အမှု၂ခုဖြစ်ပြီးဒီအမှုတွေမှာ NLD အစိုးရလက်ထက်သမရဦးဝင်းမြင့်၊လူကယ်ပြဝန်ကြီးဒေါက်တာဝင်းမြတ်အေးရုံးနဲ့လည်းအမှုတွဲထားတယ်လို့စုံစမ်းသိရပါတယ်။လောလောဆယ်တော့ဘယ်သူနဲ့ဘယ်လိုအမှုတွဲတယ်ဆိုတာအတိအကျမသိရသေးဘူးလို့တရားရုံးနဲ့နှီးဆက်သူရှေ့နေတူက VOA ကိုပြောပါတယ်။
ကျွန်တော်ဆွဲလေးဦးမင်းနဲ့မဆွဲပါဘူး။အဲငါမှုဆွဲတယ်ငါမှုတက်ဆွဲတယ်။ဟိုတက်အတိကြတော့မင်းနဲ့ညမှာပြောရမှာပေါ့။လေမားစီးတဲ့လေဟိုဟဲလီကော်ပတာပေါ့ဟဲလီကော်ပတာနဲ့ပတ်သက်ပြီးတော့တော့ဘူးပေါ့ဗျာ။ပြီးတော့ဟိုတက်လုံငန်းမြန်မာတက်လုံငန်းအစ်ဝယ်တဲ့တိစားနဲ့ပတ်သက်ပြီးတော့ဆက်မှုပေါ့။အားလုံးအဲ့လိုငါမှုလို့ပြောကြတယ်
ဒေါ်ဆန်းစုကြည်ဟာ NLD အစိုးရရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းစီကဒေါ်လာနဲ့ရွှေတွေရယူမှုအတွက်အားလီလိုက်စားမှုတမှုနောက်နေပြည်တော်မှာဒေါကင်ချီဖောင်ဒေးရှင်းရဲ့လာရောက်တော်စီမံကိန်းအတွက်မြေနေရာယူမှုနေအိမ်စောက်မှုတို့အတွက်အာဂရိမှုသုံးမှုရန်ကုန်တိုင်းမှာလည်းဒေါကင်ချီဖောင်ဒေးရှင်းအတွက်မြေနေရာယူမှုနဲ့အာဂရိမှုတမှုစုစုပေါင်း၅မှုနဲ့တရားရင်ဆိုင်နေရတာပါအခုထက်ဆွဲမဲ့အာဂရိအမှု၅မှုပါပေါင်းမယ်ဆိုရင်ဒေါ်ဆန်းစုကြည်အပေါ်အာဂရိလိုက်စားမှု၁၀မှုရှိသွားမှာဖြစ်ပါတယ်ဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေကိုအမှုအကြောင်းမပြောဖို့စစ်ကောင်စီကပုံမှန်144ထုတ်ပြန်တားမြစ်ထားတာကြောင့်အမှုတွေအကြောင်းအသေးစိတ်ကိုတော့မသိရနိုင်ပါဘူးလက်ရှိနေပြည်တော်အထူးတရားရုံးမှာဒေါက်ဆန်းစုကြည်အမှုရင်ဆိုင်နေရတဲ့နိုင်ငံတော်လှုပ်ရက်ချက်အဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုအတွက်ဒီကနေ့ပြန်လည်ကြားနာစစ်ဆေးပါရယ်စီမွားရေးအကြံပေးရှောင်းတန်ရဲ့ laptop ထဲမှာစီမံဘဏ္ဍာဝန်ကြီးဌာနနဲ့ဆက်ဆက်တဲ့ဆွေရစံတွေတွေ့တယ်လို့ဆိုပြီးရှောင်းတန်နဲ့အတူဒေါက်ဆန်းစုကြည် NLD အစိုးရလက်ထက်ကစီမံဘဏ္ဍာဝန်ကြီးနှစ်ဦးဖြစ်တဲ့ဦးကျော်ဝင်းနဲ့ဦးစိုးဝင်းဒူးဝင်းကြီးဦးဆက်အောင်စုစုပေါင်း၅ဦးကိုနိုင်ငံတော်လှုပ်ရက်ချက်အဥပဒေပုံမှန်31ကငယ်နဲ့တရားစွဲထားတာဖြစ်ပါတယ်။ခရစ်စမတ်ရုံးပိတ်ရက်တွေအပြင်အမှုရဲမှာပါတဲ့ဝင်ကြီးဦးစိုးဝင်းကန်ဆာရောဂါအကျွဲ့ခွဲစိတ်ကုသမှုခံယူခဲ့ရတာကြောင့်ကျန်းမာစစ်ဆေးမှုတွေကိုတလားလောက်ဆိုင်းငံ့ထားရကနေဒီကနေ့ပြန်လဲစစ်ဆေးတာဖြစ်ပါတယ်။ဒီကနေ့ပြန်လဲကျန်းလာတဲ့အခါစစ်ကောင်စီဘက်ကတင်တဲ့တပ်သေးနှစ်ဦးကိုစစ်ဆေးခဲ့တယ်လို့သိရပါတယ်။ဒူရဲမှုအဆင့်ရှိတဲ့ရဲရာရှိတယောက်နဲ့ယာအိမ်မှုတယောက်တို့ကိုဒီကနေ့စစ်ဆေးမှုတွေလုပ်ခဲ့တယ်လို့ရှင်းနေတဲ့သူက VOA ကိုပြောပါတယ်
။ဟုတ်ပြီ၊သိတယ်ဟုတ်ပြီ။ဒီလိုမျိုးဆက်ပါတယ်။ဦးမြင့်ကြီးရဲ့တရားရဲ့စာဝေးတက်တရားရဲ့ဒီနှစ်ယောက်နဲ့ဆက်တယ်။ဒီလိုရတော့ဒီဆက်စပ်ကြီးကခင်ထားတယ်ပေါ့။ဆိုတော့ဒီခင်ရရဲ့ပေါ့။နော်အဲ့ဒီဆက်ပြောကျွန်တော်မပြောဘူး။တရားဦးမဖတ်ကြရဘူး။အဲ့ဒါဆက်ချင်ကြတယ်သူကစာတော်ပရိနေတယ်ချင်းတာ
။ကိစ္စဝေဒနာကြောင့်အစာရင်အရေးပေါ်ခွဲစိတ်မှုလုပ်ခဲ့ရတဲ့ဦးစိုးဝင်းအခြေအနေကတိုးတက်မလာသေးတဲ့အတွက်စေယုံစင်ခွင့်မရသေးတာမို့ဒီကနေ့ရုံးချင်းကိုမတက်ရောက်နိုင်တဲ့အကြောင်းတရားရုံးကိုတင်ပြခဲ့တယ်လို့လည်းသိရပါရဲ့ရှင်။